မနေ့ကစတင်ပြီးလာမယ့်နိုဝင်ဘာလ9ရက်နေ့အတွင်းမဲပေးခွင့်ရှိသူတွေဟာရွေးကောက်ပွဲနေ့မှာတာဝန်အရခီးသွားရမယ့်ဝန်ထမ်းတွေမဲယုံတွေကိုကိုယ်တိုင်မလာရောက်နိုင်တဲ့တက်ကြီးရွယ်အိုတွေအချုပ်ကျနေသူတွေစီးယုံတက်နေရသူတွေနဲ့ကျောင်းသားကျောင်းသူတွေတက်မတော်သားတွေနဲ့သူတို့ရဲ့မိသားစုဝင်တွေပဲဖြစ်ပါတယ်ရှမ်းပြည်နယ်တောင်ကြီးမြို့ကျောင်းကြီးစုရက်ွက်အုပ်ချုပ်ရေးမှူးရုံးမှာဒီနေ့ကြိုတင်မဲလာရောက်ပေးသူတွေကရွေးကောက်ပွဲနေ့မှာလုံခြုံရေးတာဝန်ယူကြမဲ့ရဲတရင်တပ်ဖွဲ့ရင်ဒိန်တပ်ဖွဲ့ဝင်တွေနဲ့မူရစ်ဌာနကရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ရက်ွက်အုပ်ချုပ်ရေးမှူးဦးခင်မာဝင်းကပြောပါတယ
်လုံလုံဆက်ဒီ29ရက်စတဲ့ကြိုတင်မဲကတော့ဒီဌာနဆိုင်ရာတာဝန်ရှိဝင်သားတွေပေါ့နော်ဒီမဲလုံကားနဲ့ပတ်သက်တာတွေနောက်ပြီးတော့အခြားတာဝန်တွေခီးထွက်မဲ့ဝင်သားတွေနောက်ပြီးတော့လုံခြုံရေးကိုပေးရမယ့်ဌာနရဲတပ်ဖွဲ့တို့ပါတော့เนาะအဲဒီဝန်ထမ်းတွေကိုကြိုတင်မဲ့ပေးဖို့စီစဉ်ပြီးတော့ဒီမှာကြိုတင်မဲ့ယူလေးဖွင့်ထားပါတယ်လွတ်တော်300လုံးအပြည့်ပေါ့လေအများပြည်သူတော့လာမယ့်6ရက်9ရက်မှာပဲအမှတ်ထားပါတယ
်ရက်ွက်ကျေးရွာအုပ်စုအုပ်ချုပ်ရေးမှူးရုံးတွေမှာကော်မရှင်ရုံးခွဲတွေဖွင့်လစ်ထားတာဖြစ်ပြီးအဲဒီရုံးခွဲတွေမှာပြည်သူလွတ်တော်မဲဘုံအမျိုးသားလွတ်တော်မဲဘုံတိုင်းဒေသကြီးပြည်နယ်မဲဘုံနဲ့တိုင်းဒေသလွတ်တော်မဲဆန္ဒနယ်မဲဘုံတွေနဲ့ဆန္ဒပြုကန်းတွေကိုမဲယုံပုံစံပြင်ဆင်ထားတာဖြစ်ပါတယ်လက်တလောကြိုတင်မဲပေးသူတွေထဲမှာအစိုးရဝန်ထမ်းတွေအများဆုံးဖြစ်တယ်လို့သိရပါတယ်ကြိုတင်မဲပေးနိုင်သူတွေဟာမဲပေးခွင့်ရှိသူစီးရင်မှာနာမည်ပါရှိသူတွေဖြစ်ပြီးရွေးကောက်ပွဲနေ့မှာမဲလာမပေးနိုင်တဲ့အကြောင်းအရင်းကိုသက်ဆိုင်ရာဌာနရဲ့ထောက်ခံစာပြပြီးမဲပေးရတာဖြစ်ပါတယ်ကြိုတင်မဲပေးရမှာအမှန်ကြစ်ချစ်ပြီးဆန္ဒမဲပေးရမှာလားတစိုက်တုံးထုပြီးဆန္ဒမဲပေးရမှာလားဆိုတဲ့အပေါ်ဝေဝါးမှုတွေရှိနေပါတယ်မနေ့ကနေပြည်တော်ဇဘူတီရိမြို့နယ်ဇေယသိတိရက်ွက်မှာကြိုတင်မဲပေးခဲ့သူ23ဦးရှိပြီးသူတို့ဟာဘောပင်နဲ့အမှန်ကြစ်ချစ်ပြီးဆန္ဒမဲပေးခဲ့ကြပါတယ်ကျန်တဲ့ရက်ွက်ကြေးရွာကော်မရှင်ရုံးခွဲတွေမှာတော့တစိုက်တုံးထုပြီးမဲပေးကြရတယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီးဇဘူတီရိမြို့နယ်ကော်မရှင်ကအရေးပေါ်အစည်းအဝေးခေါ်ပြီးကြိုတင်မဲတွေမှာတစိုက်တုံးထုပြီးမဲပေးရမယ်လို့ပြောတဲ့အတွက်မနေ့ကပေးခဲ့တဲ့မဲတွေနဲ့ပတ်သက်ပြီးဘလို့လုံးမယ်ဆိုတာကိုမသိသေးကြောင်းဇေယသိတိရက်ွက်ကော်မရှင်ဥက္ကဋ္ဌဦးတင်မြားကပြောပါတယ
်မြို့နယ်ကော်မရှင်ကအရေးပေါ်အစည်းအဝေးခေါ်ပါတယ်ရက်ကြီးကော်မရှင်တွေအကုန်လုံးခေါ်ပါတယ်ပထမဦးဆုံးတို့ဘာရှင်းလဲဆိုတော့ကျွန်တော်တို့ကြိုတင်မဲလက်မှတ်ကိုအမှန်ကြီးချဲ့ရတဲ့ခိုင်းတဲ့အကြောင်းဟာပြည်တော်စုကော်မရှင်ကနေပြီးတော့29ရက်နေ့28ရက်29ရက်မှာသတင်းစာပါတယ်မှာအဲ့ဒီအထိကျွန်တော်တို့အမှန်ကြီးနဲ့ကြိုတင်မဲကိုဆန္ဒပြုရမယ်လို့ပြောတယ်အခုဒီနေ့လေသူတို့ညွှန်ကြားချက်တစ်ခုရောက်လာတယ်ကျွန်တော်တို့ဒီမှာကြိုတင်မဲကိုတစိုက်တုံးထုပြီးတော့ပဲမဲပေးရမယ်ဆိုအဲ့ဒါနဲ့မေးကြတဲ့တွေကတမ်းပြည့်ထည့်ပြီးသားပုံးနေမဲတွေကိုဘယ်လိုလုပ်မလဲဆိုတော့ထည့်ပြီးသားမဲတွေကိုစရင်ယူပြီးတော့မဲပုံးတွေလည်းဒီတိုင်းပဲထားပါလို့ပြောတယ်ဘာလုပ်ရမယ်ဆိုတော့ကျွန်တော်တို့ဘာမှမဖြစ်ရသေးပါဘူးဟိုပြည်သူ့ကော်မရှင်ကညွှန်ကြားတဲ့အတိုင်းကျွန်တော်ဆက်လုပ်ရမယ်ကျွန်တော်တို့လည်းအဖြစ်မပေးနိုင်ဘူး
စဘူတီရင်းမြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးဖြိုးစရာတော်ကသူတို့အနေနဲ့လဲကြိုတင်မဲကိုဘောပင်နဲ့အမှန်ချစ်ချစ်ပြီးပေးရမယ်လို့တည်ထားတဲ့အတွက်ကော်မရှင်အနေနဲ့တခုခုပြောင်းလဲမယ်ဆိုရင်အချိန်မီကြိုတင်အတိပေးတင်တယ်လို့ပြောပါတယ်
တော်တို့လည်းဒီကြိုတင်မဲပေးတဲ့ဟာကအမှန်ချစ်လို့ပဲကျွန်တော်တို့လည်းရေကူးရသိထားတာမဲလက်မှတ်ပြားပေါ်မှာလည်းအဲ့လိုမျိုးပဲရေးထားတာဗျမဲလက်မှတ်ပြားပေါ်မှာကြိုတင်မဲပေးတဲ့ဟာအမှန်ချစ်ချက်ရမယ်ဆိုလို့ရေးထားတာပေါ့နော်အဲ့တော့ကိစ္စတစ်ခုခုပြောင်းလဲတယ်ဆိုလို့ရှိရင်လည်းအချိန်မီအတိပေးဖို့လိုအပ်တယ်လို့အားလုံးကလည်းတပြေးညီဖြစ်ဖို့လည်းလိုအပ်ပါတယ်အခုကကျွန်တော်အမှန်ချစ်လို့လို့တစိုက်တုံးလို့လို့အဲ့လိုမျိုးနှစ်ခုဝိဝါဒကွဲပြားနေတာတော့သိမှတ်တော့ပေါ့ဒီအနေထားမှာတော့ပေးပြီးသားမဲတွေကိုတော့အတိပြုထားပြီးသားလို့ပဲသတ်မှတ်ထားတာပေါ့ဗျာဒီနောက်ပိုင်းဆက်ပေးမယ်မဲတွေကစေတုံးနဲ့ကြောင်းတော့မယ်လို့အဲ့လိုပြောလဲကျွန်တော်တို့သိထားပါတယ်
။နေပြည်တော်ကောင်စီကမြို့နယ်တွေမှာအစိုးရဝန်ထမ်းတွေတက်မတော်သားတွေသူတို့ရဲ့မိသားစုဝင်တွေအများဆုံးနေထိုင်ကြတာဖြစ်ပါတယ်။ကြိုတင်မဲပေးခွင့်ရှိသူတွေထဲမှာလွတ်တော်ကိုယ်စားလှယ်လောင်းတွေလည်းပါဝင်ပါတယ်။ကြိုတင်စန္ဒမဲပေးခွင့်ကိုမနေ့ကစတင်ပေးနိုင်တာဖြစ်ပေမဲ့တချို့နေရာတွေမှာဒီနေ့မှကြိုတင်မဲလက်ခံရတာကြောင့်လာမယ့်နိုဝင်ဘာလစန်းမှမဲပေးနိုင်မယ့်အခြေအနေတွေလည်းရှိနေပါတယ်။ARD တိုင်းဟင်္ဒရာမြို့နယ်ကရက်ကြီးကော်မရှင်ရုံးတွေကိုမဲလက်မှတ်တွေမနေ့ကမှရောက်ရှိတဲ့အတွက်လာမယ့်နိုဝင်ဘာလ1ရက်နေ့မှကြိုတင်မဲပေးနိုင်မှာဖြစ်တယ်လို့ဟင်္ဒရာမြို့နယ်ဖျားကြီးကုန်းရက်ွက်ကော်မရှင်ဥက္ကဋ္ဌဦးတန်းထွန်းကပြောပါတယ
်ကျွန်တော်တို့ကတော့29ရက်နေ့ကပေးပိုင်ခွင့်ရှိတယ်ဆိုလို့29ရက်နေ့မှမဲရရတာเนาะဒါလေးကကျွန်တော်ရှင်းအောင်ပြောလိုက်ကျွန်တော်ကလုံးမပေးကျွန်တော်ထင်သွားမှာဆိုလို့ကျွန်တော်ကအခု ready အခုကျွန်တော်တို့ကဒီနေ့ညဆိုရင်ပဲကျွန်တော်ပြည်သူကိုကြင်ကြာလိုက်တော့အေးအေးလေးတို့တရက်နေ့ဆာပြီးတော့ကြိုတင်မဲတွေလာပေးနိုင်တယ်ကျွန်တော်ဒီယုံပဲဆန္ဒမဲပေးကန်းလုပ်ပေးမယ်ဒါသူတို့ကသူတို့လွတ်လပ်လပ်မဲပေးတယ်ကျွန်တော်တို့ရှိရမယ်လက်မှတ်ထုတ်ယူမယ်သူတို့ကသူတို့ပေးပြင်မဲမယ်ကျွန်တော်တို့လုပ်ပေးတယ်
ဟင်္ဒရာမြို့နယ်မှာမဲပေးခွင့်ရှိသူ2သိန်းကျော်တဲ့အတွက်မဲလက်မှတ်8သိန်းကျော်ရရှိနေပြီးအပိုဆောင်အနေနဲ့မြို့နယ်တစ်ခုလုံးအတွက်မဲလက်မှတ်9000ကျော်ရရှိထားတယ်လို့သိရပါတယ်တနင်္သာရီတိုင်းဘိမ့်မြို့နယ်စန္နာဝတ်ကျေးရွာအုပ်စုမှာမဲယုံ18ယုံရှိပြီးတက်ရင်15ခုရှိပါတယ်အဲ့ဒီကျေးရွာအုပ်စုထဲမှာကြိုတင်မဲပေးဖို့အတွက်လျှောက်ထားသူ950နီးပါးရှိပြီးရွေးကောက်ပွဲနေ့မှာလုံခြုံရေးယူပေးမှာဖြစ်တာကြောင့်ဒီနေ့ကြိုတင်မဲလာရောက်ပေးတာဖြစ်တယ်လို့ဘိမ့်မြို့နယ်ကျွဲကူရေကင်စကန်ဒုတက်ချက်ကြီးဦးစန်းတင်းကပြောပါတယ်
ဒီမဲယုံဒုံချောက်ကိုတာဝန်ကြဒုံချောက်တာဝန်ကြတာဒုံချောက်ကိုကျွန်တော်က၄နေ့၄ယုံ၅ယုံကျွန်တော်ပတ်ပြီးတော့တနေ့တစ်ချိန်အထက်ကိုသတင်းပို့နေရမှာအဲ့ဒါကြောင့်မို့ကျွန်တော်ကြိုတင်မဲထက်နောက်ပြီးတော့ကျွန်တော်ကတ်စီလဲကတ်စီတော့အဲ့ဒီခုနတာဝန်တွေများတယ်ပေါ့ကောတာဝန်တွေများတော့အမှမထက်မိမှာဆိုကွက်သွားမှာဆိုလို့မဲထက်တဲ့ဆောင်
ဘိမ်းမြို့နယ်မှာရေလုံငန်းလှုပ်ကြသူတွေများတဲ့အတွက်ရေလုံသားတော်တော်များများဟာရွေးကောက်ပွဲနေ့မှာမဲလာပေးနိုင်ကြမှာမဟုတ်ပါဘူး။ဒီရက်ပိုင်းအတွင်းပင်လယ်ပြင်ဖြတ်ပြီးငါဖမ်းရမယ့်ရေလုံသားတွေအနေနဲ့မဲပေးခွင့်ရှိသူစီးရင်မှာပါတယ်ဆိုရင်သက်ဆိုင်ရာကုမ္ပဏီထောက်ခံစာနဲ့ကြိုတင်မဲပေးခွင့်ပြုမှာဖြစ်တယ်လို့လည်းသိရပါဗျ။မွန်ပြည်နယ်မော်လမြိုင်မြို့နယ်ကရက်ကွက်ကော်မရှင်ရုံးတွေမှာကြိုတင်မဲလာရောက်ပေးသူအနည်းအချင်းသာရှိပါတယ်။တက်ကြီးရွယ်အိုတွေနာမကျန်းသူတွေအနေနဲ့ရွေးကောက်ပွဲနေ့မှာမဲလာမပေးနိုင်ကြောင်းကော်မရှင်ထံကြောင်းကြမယ်ဆိုရင်ရက်ကွက်ကော်မရှင်တာဝန်ရှိသူတွေကနေအိမ်တွေမှာလိုက်လံကောက်ခံတာတွေပြုတ်လောက်သွားမှာဖြစ်တယ်လို့မော်လမြိုင်မြို့နယ်စက်ကဲကုန်းရက်ကွက်ကော်မရှင်အတွင်းရေးမှူးဒေါ်အေးအေးတီကပြောပါတယ
်အလီလုံးကတော့29ရက်နေ့ကနေ9ရက်နေ့တိကိုချုပ်တင်မဲ့ပြေးလို့ရပါပြီဆိုပြီးတော့လဲကြညာလာပါတယ်ရုံးရှိမှာလဲလေဒါပေမဲ့တရားဝင်လာပေးကြတာကစစ်သားစုဆောင်ရေးတပ်ကတပ်မတော်သား2ယောက်ပုံမှုနဲ့နောက်စေကြီးတယောက်လာပေးသွားပါတယ်အဲ့ဒါမဲယော်မန်းနှစ်မှာလာပေးသွားတာပါအန်ဒီတို့ကြွတင်မဲဆောင်ရွက်နေတဲ့အချိန်မှာမြို့နယ်ညွန်ကြားချက်တာမြန်အန်ဒီတို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။မြို့နယ်အစ်စ်နေနဲ့6ရက်9ရက်နဲ့ပြည်သူနဲ့တွဲပြီးတော့ပေးရမှာဖြစ်ပါတယ်။အခုကြတော့ပြည်ထောင်စုအဆင့်ပြည်နယ်အဆင့်ခရိုင်အဆင့်ကိုအန်ဒီတို့ပေးရမှာဖြစ်ပါတယ်။အနုရက်ကမှကြတော့ပြည်နယ်အဆင့်ခရိုင်အဆင့်ကနေပါပါတယ်။မရှိတော့ရှိပါတယ်။အဲဒါကြောင့်မို့လောလောဆယ်မှာတော့တက်မတော်သားနေနဲ့ပဲလာပေးသွားတာတွေ့ရပါတယ်။အန်ဒီတို့ကကိုရက်ကွက်တွဲမှာ6ရက်9ရက်တွဲမှာဥမာပြအဲ့ရလည်းမှလဲနေတယ်။မလာနိုင်ဘူးပေါ့။ဘာဖီချာရှိနေလဲချော့မစ်စီကွယ်နေတယ်စသဖြင့်အကြောင်းမျိုးမျိုးကြောင့်အားနည်းချက်ရှိတဲ့လူတွေကိုလာရောက်ပြီးတော့ကော်မရှင်ကိုလာအကြောင်းချမယ်ဆိုရင်အန်ဒီတို့ကော်မရှင်နဲ့ရက်ကွက်ကော်မရှင်ဘွဲ့နဲ့ရက်ကွက်ဆက်စုံမှုနဲ့ပူးပေါင်းပြီးအန်ဒီတို့ပွင့်စင်းဆောင်ရွက်ပေးမှာပ
ါကြိုတင်မဲ့ပေးတာကိုနိုင်ငံရေးပါတီတွေလွှတ်တော်ကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေသတင်းမီဒီယာသမားတွေကလိုက်လံစောင့်ကြည့်နိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ကြိုတင်မဲပေးသူတွေဟာသက်ဆိုင်ရာရက်ကြီးကော်မရှင်ရုံးတွေမှာပဲမဲပေးရမှာဖြစ်ပြီးရက်ကြီးကော်မရှင်တွေကအဲ့ဒီကြိုတင်မဲစင်းတွေကိုရွေးကောက်ပွဲနေ့မှာသက်ဆိုင်ရာမဲယုံတွေမှာကြေညာပေးထားမှာဖြစ်ပါတယ်ရက်ကွက်ကြေးရွာကော်မရှင်ရုံးတွေမှာရရှိထားတဲ့ကြိုတင်မဲတွေကိုနိုဝင်ဘာလ10ရက်နေ့မဲယုံမဖွင့်ခင်မှာရက်ကွက်ကော်မရှင်တာဝန်ရှိသူတဦးဦးကသက်ဆိုင်ရာမဲယုံကမဲယုံမှုထံမှာပုံစံ73နဲ့ဖြည့်စွက်အံ့နံရမှာဖြစ်ပြီးမဲယုံဖွင့်ပြီးမှအံ့နံမယ်ဆိုရင်ပယ်မဲအဖြစ်သာသတ်မှတ်သွားမှာဖြစ်တယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်